မြောက်ကိုရီးယားကတိုက်ချင်းပြစ်ဒုံးလက်နက်ကိုအင်္ဂါနေ့မှာစမ်းတပ်ပြစ်လွှတ်ခဲ့ကြတဲ့အပတ်သက်လို့အမေရိကန်ပြည်အောင်စုကတန်ခတ်ပိတ်ဆို့မှုတွေတိုးပြီးတော့ချမှတ်ဆိုပြီးသမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပါတယ်။ဒီချိန်ထဲမှာပဲကုလသမဂ္ဂလူမျိုးရေးကောင်စီကဘူရူးနဲ့မှာအရေးပေါ်အစည်းအဝေးခေါ်ယူခဲ့တယ်လို့အတွင်းမှုချုပ်အန်တိုနီယိုကူတာရက်ကလည်းမြောက်ကိုရီးယားကိုပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်။အကြောင်းစုံကိုဒေါ်လာလက်တန်းကတင်ပြပေးပါလိမ့်မယ်ခင်ဗျ။
စက်တင်ဘာလနောက်ပိုင်းပထမဦးဆုံးတင်ဖြစ်အင်္ဂါနေ့ကမြောက်ကိုရီးယားကနေ ICBM ဟွာဆောင်ဆင်ဟာအမျိုးစာတိုက်ချင်းပြည်ဒုံးလက်နဲ့ကိုပြစ်လွတ်လိုက်တဲ့အတွက်သမ္မတထရမ့်ကမြောက်ကိုရီးယားပေါ်နောက်ထပ်အဓိကပိတ်ဆို့မှုတွေချမှတ်မယ်လို့ Twitter ကတဆင့်ပုံထုနေ့ကပြောလိုက်ပါတယ်။ဒါအပြင်မြောက်ကိုရီးယားရဲ့ရန်စရာရောက်တဲ့လူရဲတွေနဲ့ပတ်သက်လို့ကျုပ်သမ္မတရှင်ချင်းပင်နဲ့သူစကားပြောခဲ့ပြီးဂျပန်နဲ့တောင်ကိုရီးယားခေါင်းဆောင်တွေနဲ့လည်းဆက်သွယ်စကားပြောခဲ့တယ်လို့သမ္မတထရမ့်ကတွေ့တယ်မှာဖော်ပြထားပါလေ။ချိန်ရမှာပဲတရုတ်ကမြောက်ကိုရီးယားရဲ့အဓိကကုန်သွယ်ပေးနိုင်ငံဖြစ်ပြီးစီးပွားရေးတန်ခတ်မှုတွေထိအောင်နိုင်ရေးမှာအဓိကကျတဲ့နိုင်ငံဖြစ်တယ်လို့လည်းသမ္မတထရမ့်ကတွေ့တယ်မှာရေးသားခဲ့ပါလေ။တန်ခတ်ပိတ်ဆို့မှုတွေချမှတ်ရမှာဘယ်ပုံစံမျိုးနဲ့ချမှတ်မယ်ဆိုတာကိုတော့သမ္မတထရမ့်ကအသေးစိတ်မဖော်ပြခဲ့ပေမဲ့လို့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကပုံထုံးလေးသတင်းစာရှင်းလင်းပွဲမှာမြောက်ကိုရီးယားပေါ်အမေရိကန်ကချမှတ်နိုင်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေနဲ့ပတ်သက်လို့အခုလိုသတင်းတောက်တွေရဲ့အမိကိုဖြေသွားပါလေ
။နောက်ထပ်ချမှတ်မဲ့ဒဏ်ခတ်ပိတ်ဆို့မှုတွေအများကြီးရှိပါတယ်။အဲ့ဒီထဲမှာတချို့ကတော့ငွေကြေးဆိုင်ရာလုပ်ငန်းတွေပေါ်မှာနောက်ထပ်တိုးပြီးတော့ချမှတ်ဖို့ဖြစ်ပါလေ
။မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းဌာနကတော့ပုံထုံးလေးကထုတ်ပြန်တဲ့ကြေညာချက်မှာအထူးကြီးမားတဲ့ဒုံးကျည်ထိပ်ဖူးတက်ပြီး ICBM ဟွာဆောင်ဆင်ကအမျိုးသားတိုက်ချင်းပြည်ဒုံးရုံနဲ့ဟာအမေရိကန်ပြည်ထောင်စုကုန်သွင်းပိုင်းတီရောက်နိုင်တယ်လို့ဖော်ပြထားပါလေ။ဂျပန်ပင်လယ်ကွင်းကိုကြက်ရောက်ခဲ့တဲ့ဒီဒုံးလေးနဲ့စမ်းတပ်ပြစ်လူမှုနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဂျပန်ကအရေးပေါ်စီဝေးဝဲတရားခေါ်ယူဖို့တောင်းဆိုခဲ့ပါလေ။လုံခြုံရေးကောင်စီရဲ့စီဝေးဝဲမှာကုလသမဂ္ဂနိုင်ငံရေးဆိုင်ရာအကြီးအကဲ Jeffrey Feldman ကအထွေထွေအတွင်းမှုချုပ်အနေနဲ့မြောက်ကိုရီးယားရဲ့လုပ်ရက်ကိုပြစ်တင်ရှုံချကြောင်းအခုလိုပြောကြားခဲ့ပါလေ
။ Secretary General strongly condemns this latest launch.
အထွေထွေမှုချုပ်အနေနဲ့မြောက်ကိုရီးယားကအခုလိုနောက်ဆုံးဒုံးကျည်ပြစ်လွတ်လိုက်တဲ့အပေါ်ပြင်းပြင်းထန်ထန်ရှုံချလိုက်ပါလေ။ဒါဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုအထင်အရှားချိုးဖောက်လိုက်တာပဲဖြစ်ပါလေ။ကုလသမဂ္ဂနဲ့နိုင်ငံတကာလူ့အဖွဲ့အစည်းကိုလည်းလုံးဝဂရုမစိုက်ကြောင်းပြသလိုက်ရရောက်ပါလေ။ဒါကြောင့်မြောက်ကိုရီးယားအစိုးရအနေနဲ့အခုလိုမတည်မငြိမ်ဖြစ်စေမဲ့အခြေလမ်းတွေကိုမယူဖို့တိုက်တွန်းပါလေ။တင်မာမှုအားလုံးရှော့ချရေးအတွက်လည်းအတွင်းမှုချုပ်အနေနဲ့အုပ်စုအားလုံးနဲ့ပူးပေါင်းဆောင်ရွက်ဖို့အစီအစဉ်ရှိပါတယ်
။လုံခြုံရေးကောင်စီစီဝေးဘဲမှာကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟိန်လီကတော့တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားပေါ်တန်ခါရေးယူမှုတွေထိရောက်ဆိုင်ရေးမှာတရုတ်နိုင်ငံရဲ့ခန့်ကန့်တာဟာအရေးကြီးတယ်လို့အခုလိုထောက်ပြသွားပါရစ်
။ President Trump called Chinese President Xi this morning.And told him that we have come to the point that China must cut off the oil from North Korea. That would be a pivotal step in the
world. Trump ကသမ္မတဆီကိုဒီကနေ့တယ်လီဖုန်းဆက်ခဲ့ပါတယ်။တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားကိုပေးပို့နေတဲ့ရည်နံကိုဖြတ်တောက်ရပါလိမ့်မယ်။နိုင်ငံတကာလူစုစည်းဝေးဒီနိုင်ငံကိုဟန်တားရမှာဒါဟာအဓိကအခြေလမ်းပဲဖြစ်ပါလိမ့်။ကျွန်မပြောခဲ့တဲ့အတိုင်းနိုင်ငံအတော်များများဟာမြောက်ကိုရီးယားနဲ့ဆက်ဆံရေးဖြတ်တောက်ခဲ့လို့စီးပွားရေးနဲ့နိုင်ငံရေးရဆလို့အနေနဲ့ခံရကြတာတွေရှိပါတယ်။အလုံးရဲ့ညီချင်းရင်းလုံချုံရေးကိုရှေ့ရှုပြီးလှုပ်ဆောင်ကြတာပါ။ဒီတိုင်းပါပဲသမရှိနေနဲ့ဒီလိုရပ်တည်ဖို့ကျမတို့မိတ္တရက်ခံပါလေ။အမှန်ပဲကရပ်တည်ဖို့လဲသမရရှိမှအခွင့်အရေးရှိပါလေ။ဆိုပြီးတော့စာမကြီးဟီလီကမိကွန်းထုတ်ခဲ့ပါလေ။ဒါအပြင်မြောက်ကိုရဲ့ရန်စရဲ့လုံရက်ကိုလဲအမေရိကန်ကစွန့်ကုန်တုံ့ပြန်သွားမယ်လို့အခုလိုစာမကြီးကပြောခဲ့ပါလေ။
The dictator of North Korea made a choice yesterday that brings the world
to North Korea Anashinha Mriga Gabaji ko sit ne po ni sa si me ni lan ko yue lai par de America ni ne North Korea ne sit ma phit lo ba bu gani chi le ma lo la ba bu sit phit me so yin le America mien twi gi ya de yan sa de lou ya twi chaung be phit ya ba li ne phit me so yin tan pya chi sia ma lo da ga do North Korea su ya haလုံးဝခြေမုံခံရမှာဖြစ်တယ်လို့သမ္မတကြီးဟီလီကပြောသွားတာဖြစ်ပါတယ်။သမ္မတထရမ့်အစိုးရကပြုံရအစိုးရပေါ်တန်ခတ်ပိတ်ဆို့မှုတွေပိုတင်းကျလိုက်ပြီးတရားဖက်မှုကိုထောက်ခံအားပေးတဲ့နိုင်ငံစီးနှင်းမှာမြောက်ကိုရီးယားကိုပြန်ထည့်လိုက်ပြီးတပချာမှာအခုလိုမြောက်ကိုရီးယားအနေနဲ့တိုက်ချင်းပြေဒုံးလက်နဲ့ကိုပြစ်လွတ်လိုက်တာလည်းဖြစ်ပါလိမ့်ရှင်။